မြန်မာနိုင်ငံအတွင်းလူပုဂ္ဂိုလ်တချို့လုပ်ငန်းတွေနဲ့စစ်တပ်ပေါ်ဖိအားပေးဖို့ရည်ရွယ်ပြီးတော့အရေးယူပိတ်ဆို့မှုတွေဆက်လက်ထားရှိပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်မလှည့်သွားစေရေးမြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတအိုဘားမားကမေလ18ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးကိုအဟန့်တားဖြစ်စေသူတွေရှိသလိုလူခွင့်ရေးချိုးဖောက်မှုနဲ့မြောက်ကိုရီးယားနဲ့စီးရေးဆက်ဆံမှုတွေကြောင့်အခုလိုတန်ခတ်ပိတ်ဆို့မှုတွေဆက်ထားတာဖြစ်တဲ့အကြောင်းသမရအိမ်ဖြူတော်ကပြောပါတယ်။ကိုသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံအတွင်းသိသာထင်ရှားတဲ့ပြောင်းလဲတွေမြင်တွေ့လာနေရပေမဲ့အုပ်ချုပ်ရေးဘိုင်းကိုရက်ဖက်ကလုံးဝချုပ်ကန်နိုင်မှုအခြေအနေမရှိသေးဘူးဆိုပြီးအိမ်ဖြူတော်ရဲ့18ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့သမရဥပမာရဲ့ညင်ညာချက်မှာဖော်ပြပါတယ်။အိမ်ပြီးတော့ပြောရင်းဆိုခွင့်ရှိသူ George Ernest ကတော့မြန်မာနိုင်ငံကဒီမိုကရေစီနည်းရပေါ်ပေါက်လာတဲ့အစိုးရတကူထောက်ခံပံ့ပိုးပေးဖို့အမေရိကန်ပြည်ထောင်စုကချမှတ်ဆောင်ရွက်နေတာတွေထဲမှာအရေးယူပိတ်ဆို့တန်ခတ်မှုကိုပြန်လည်ဆန်းစစ်ပြုပြင်ရေးလဲပါဝင်တဲ့အကြောင်းအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် There's no denying the important political process that has been made in Burma and the United States has been strongly supportive
မြန်မာနိုင်ငံမှာအရေးကြီးတဲ့နိုင်ငံရေးဖြစ်စဉ်တွေရှိနေပြီဆိုတာနည်းလမ်းမရှိပါဘူး။မြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာထောက်ခံခဲ့ပါတယ်။မကြာသေးခင်လပိုင်းအတွင်းကတော့ရွေးကောက်ပွဲကျင်းပခဲ့တာ၊ညီညွတ်ဆန်းဆန်းနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့တာတွေလို့ကြီးမားတဲ့တာဒကတွေရှိနေပါတယ်။မြန်မာနိုင်ငံတမိုင်းအတွက်အရေးကြီးတဲ့နောက်အရေးပါတဲ့တိုးတက်မှုတွေရှိနေပြီဆိုတာပြနေတယ်လို့အချင်းကြာမြင့်စွာကလေးကလှုပ်ဆောင်တဲ့နဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေတာတွေ့ရပါတယ
်။တ
ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေထပ်ပြီးတော့လှုပ်လာမယ်ဆိုရင်အကျိုးခံစား권တွေထပ်ပေးတာမျိုးဆက်ထိန်းထားကြပါလေ။စစ်တပ်အပါအဝင်ပြစ်မှတ်ထားတဲ့လူတဦးချင်းစီနောက်စီးပွားရေးလုပ်ငန်းတွေပေါ်ဆက်ပြီးတော့ဖိအားပေးဖို့ရည်ရွယ်ပါတယ်
ပြည်ပခါတွေဆက်လက်ဖြစ်ပေါ်နေတဲ့တိုင်းရင်းသားလူမျိုးစုဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေဆဲဖြစ်ပြီးအရသာအစိုးရအုပ်ချုပ်ရေးအပြည့်အဝမကျက်မနိုင်သေးတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူတို့ဘယ်သူမှရေးယူပြပေးတာမျိုးမရှိဘဲလွတ်လွတ်လပ်လပ်ကျူးလွန်နေတာမျိုးတွေရှိနေတဲ့အကြောင်းအင်ဂျီတော်ရဲ့ကြေညာချက်မှာဖော်ပြပါတယ်
Most of the remaining sanctions are primarily intended to discourage economic activity with certain individuals and entities, particularly those who undermine or obstruct political reform in Burma.
မြောက်ကိုရီးယားနဲ့စီးရီးယားကုံသွဲဆက်ဆံရေးတိုးမြင့်မှုလုပ်ကင်နေသူတွေဖြစ်ပါတယ်ဒီလူတွေနဲ့ကွန်မြူနတီကိုပြင့်ပတ်ထားပြီးတော့ရေးယူပိတ်ဆို့မှုကိုဆက်ပြီးတော့ပြဋ္ဌာန်းထားတာဖြစ်ပါတယ
်မြန်မာအစိုးရတည်းရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရရှိနေတဲ့အချိန်ဟုန်ကိုဆက်ပြီးတော့ထိန်းသိမ်းတာမျိုးအမေရိကန်ပြည်ထောင်စုဘက်ကတွေးမြင်လိုတဲ့အကြောင်းအင်ဂျီတော်ပြောရေးဆိုခွင့်ရှိသူ George Ernest ကပြောဆိုပါတယ်ရေယူတန်ခတ်မှုတွေဆက်ပြီးရှိနေပေမဲ့လည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လည်မသွားစေဖို့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ